Cyprus နိုင်ငံအနေနဲ့ဥရောပသမဂ္ဂတွေကယူရိုငွေကြေးအသုံးပြုတဲ့အဖွဲ့ဝင်18နိုင်ငံပါတဲ့အဖွဲ့တွေကနေထွက်မှာမဟုတ်ဘူးလို့ Cyprus သမ္မတကပြောကြားလိုက်ပါတယ် Cyprus နိုင်ငံအနေနဲ့ယူရိုငွေကြေးသုံးဆွဲတဲ့ဇုန်တွေကနေထွက်ဖို့ရည်ရွယ်ချက်မရှိဘူးလို့မြို့တော်နီကိုရှားမှာတောက်ကြနေကပြုလုပ်တဲ့အုပ်ချုပ်ရေးအဖွဲ့ရဲ့စည်းဝေးတွင်မှာသမ္မတ Nikos Anastasiadis ကပြောလိုက်တာပါဒါပေမဲ့အကျွေးတွေတင်နေတဲ့နိုင်ငံရဲ့စီးပွားရေးကိုပြန်လည်ထိန်းသိမ်းနိုင်ဖို့အတွက်တော့ဆလုံးအနေနာခံမှုတွေတော့လောက်ရမှာဖြစ်တယ်လို့သူကပြောပါတယ်။ Cyprus ဘဟုဘဏ်ကပြည်တွင်းမှာအသုံးပြုနေတဲ့အကျွေးဝယ်ကတ်တွေနဲ့ငွေထုတ်ယူနိုင်တဲ့ဘဏ်ကတ်တွေပေါ်မှာတတ်မှတ်ထားတဲ့ကန့်သတ်ချက်တွေကိုအစောပိုင်းကအကုန်လုံးပယ်ဖျက်ပေးခဲ့ပါတယ်။ Cyprus အစိုးရကအိန္ဒိချင်းဥရောပနိုင်ငံတွေဥရောပဘဟုဘဏ်နဲ့နိုင်ငံကငွေကြေးရံမုံငွေအဖွဲ့တွေစီကနေအရေးပေါ်ချင်းငွေ73ဘီလီယံချေးယူဖို့ညှိနှိုင်းနေတဲ့အချိန်ထဲမှာပဲကြာသပတေးနေ့တုန်းကတော့ Cyprus ဘဏ်ဒီဟာနှစ်ပတ်နီးပါးအတွင်းမှာပထမဆုံးအကြိမ်ပြန်ပြီးတော့ဖွင့်ခဲ့ပါတယ်ခင်ဗျာ။